ရုရှားသိမ်းပိုက်ထားတဲ့ဥရောပတိုင်းရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပိဆက်အောင်ဇဘူရုရှားကို IAEA နိုင်ငံတကာအမှုမျိုးစွန့်အေဂျင်စီစစ်ဆေးမှုတွေဝင်ပြီးစစ်ဆေးခွင့်ပေးဖို့အတွက်ပြင်သစ်ကတောင်းဆိုထားတာကိုအခုရုရှားသမ္မတဗလာဒီမီယာပူတင်ကပြန်ပြီးစဉ်းစားမယ်လို့ပြောကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေမှာပြောပါတယ်ဇဘူရုရှားနျူကလ িয়ার ဆက်အောင်တဝိုက်ပြစ်ခတ်မှုတွေကနေ1986တုန်းကချာနိုဘယ်နျူကလ িয়ার အဆိပ်သင့်အန္တရာယ်ကြုံခဲ့ရတာတဲ့အဆမတန်ဆိုးရတဲ့ဘေးကြုံရမှာကိုဥရောပတလွန်မှာစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ IAEA ကဝင်းရောက်စစ်ဆေးမှာကိုယူကရိန်းကရုရှားကပါထောက်ခံပံ့ပိုးကြောင်းပြတာတဲ့အခုကြေညာချက်ကိုကြိုဆိုတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့တောက်ကြန်နေပြောတဲ့နေ့စဉ်မင်ကွန်းမှာဒီဇဘူရုရှားဆက်ရုံကိုတောရောက်မဲ့ကိစ္စအတွက်ယူကရိန်းတန်တမန်တွေမိတ်ဆွေတွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့အတူ IAEA ကအသေးစိတ်စီစဉ်နေတယ်ဆလို့ပြောပြီးတော့ပါဝင်သူအလုံးကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အမှုရောင်ကြီးအန်ဒီနဲ့ပတ်သက်ပြီးတော့ရုရှားဘက်ကနေဆက်ပြီးချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့ဒီနေ့မှာဥရောပနိုင်ငံတွေအတွက်မကြုံစဘူးဝမ်းနည်းစရာတွေကြုံတွေ့နိုင်ရတယ်လို့သတိပေးထားပါတယ်။